ကဘာမကျေတွေ့မြန်မာပြည်ကြီးရှိဖို့အတွက်ကျွန်တော်တို့နိုင်ငံတော်တချင်းကအတိတ်လင်းဖော်ပြထားတာကိုတွေ့ရပါလိမ့်မယ်။တရားမြတ်တာချင်းလွတ်လပ်ချင်းနိုင်ငံသားအလုံးစိတ်နှလုံးငြိမ်းချမ်းချင်းအခွင့်အရေးတူညီမျှတာပြီးဝါဒဖြူစင်တဲ့နိုင်ငံဖြစ်ခြင်းဆိုတာတွေဟာပြည်တော်စုမြန်မာနိုင်ငံရဲ့အမွေအနှစ်တွေပဲဖြစ်ပါတယ်။ဒီအမွေအနှစ်တွေကိုထိမ့်သိမ်းစောင့်ရှောက်နိုင်မှကဘာမကျေတွေ့မ ဒီကနေ့ကျွန်တော်တို့မြန်မာနိုင်ငံမှာရှိတဲ့အရက်ဖက်တင်းဖွဲ့တွေကိုလိလာကြည့်မယ်ဆိုရင်နိုင်ငံတကာရန်ပုံငွေနဲ့ဖွဲ့စည်းတည်ထောင်ထားတဲ့ NGO INGO လို့ခေါ်တဲ့အစိုးရမှုတဲ့ဖွဲ့စည်းတွေရှိပါတယ်။နောက်တစ်မျိုးကတော့ပြည်သူလူလိုအပ်ချက်ရကိုယ့်ဘာသာကိုယက်တည်နိုင်မှုစူးစမ်းနေကြတဲ့အလုသမားလယ်သမားအဖွဲ့အစည်းတွေအပါအဝင်လူခွင့်ရေးပေါ်အခြေခံတဲ့အဖွဲ့အစည်းတွေလည်းရှိကြပါတယ်။တနိုင်ငံလုံးအတိုင်းအတာနဲ့ထူးထူးခြားခြားကြည်ကြံပြပြဖွဲ့စည်းနိုင်တဲ့အဖွဲ့အစည်းတွေကတော့တာရေးနာရေးအသင်းတွေနဲ့သွေးလူအသင်းတွေဖြစ်နေတာကိုတွေ့ရပါတယ်။2005ခုနှစ်ကျွန်တော်အချင်းထောင်ကပထမကြိမ်လွတ်မြောက်လာတဲ့အခါမှာမြန်မာနိုင်ငံမှာရှိတဲ့အသင်းပင်အဖွဲ့အစည်းတွေရဲ့အနေအထားကိုလေ့လာခဲ့ဖူးပါတယ်။မြန်မာနိုင်ငံသားအများစုဟာနိုင်ငံရေးကိုလည်းကြောက်နေကြပြီးအသင်းဖွဲ့ဆိုတာကိုလည်းစိုးရိမ်မှုရှိနေတာကြောင့်စီးအောင်ရအင်မတန်ခက်ခဲတဲ့အခြေအနေတစ်ခုဖြစ်ပါတယ်။အဲ့ဒီအချိန်ကနိုင်ငံတကာရန်ပုံငွေနဲ့ယက်တီနေကြတဲ့ NGO ခေါ်အစိုးရမှုတဲ့အဖွဲ့အစည်းပေါင်း60ကျော်လောက်ရှိပါတယ်။အဲ့ဒီ60ကျော်ထဲမှာအများစုဟာကျန်းမာရေးပညာရေးကိုအဓိကထားတဲ့အဖွဲ့အစည်းတွေဖြစ်နေပါတယ်။ပတ်ဝန်းကျင်ထင်းသင်းရေးနဲ့ဆက်ဆက်ပတ်သက်တဲ့အဖွဲ့အစည်းမျိုးတောင်မရှိသလောက်ပါပဲ။အစိုးရရဲ့တင်းကျပ်တဲ့စီမံစည်းကမ်းအောက်မှာလုတ်ကိုင်နေကြရတာကိုလည်းစိတ်မကောင်းစရာတွေ့ကြရပါတယ်။အဓိကကျွန်တော်ပြောချင်တာကသူတို့တွေအသုံးပြုနေတဲ့ဝန်ဆောင်မှုစည်းတွေပဲဖြစ်ပါတယ်။ရုံငန်းငါကခီးသွွားစည်းနဲ့ဝန်ထမ်းစည်းတွေဟာမြန်မာနိုင်ငံမှာရှိတဲ့တာမန်ပြည်သူတွေမျက်လုံးပြူးသေးကြလောက်အောင်များပြားလွန်းလာပါတယ်။မြန်မာနိုင်ငံကစစ်တပ်ကသူဘွဲ့ရတွေတောင်မှ NGO မှာဝင်ရောက်လုတ်ကိုင်နေမှုအတွက်စိတ်ကူးယဉ်အိမ်မက်တွေဖြစ်လာပါတယ်။အဲ့ဒီ NGO တွေရဲ့ဆောင်ရွက်မှုအတိုင်းအတာတွေကတော့ထိထိရောက်ရောက်သိမ့်မရှိလာဘူးဆိုတာကျွန်တော်သိခဲ့ရပါတယ်။ကျွန်တော်တို့ဘိုးဘွားများနေထိုင်ခဲ့တဲ့အင်းလေးကန်ကြီးဆိုပါစို့အင်းလေးကန်ကြီးမတင်ကောဖို့အတွက်အင်းလေးကန်ကြီးပြုပြင်ထိန်းသိမ်းဖို့စတဲ့ခေါင်းစဉ်အမျိုးမျိုးအောက်မှာ NGO တွေဟာနှစ်ပေါင်း20တွင်လေ့လာမှုပေါင်းအကြိမ်400လောက်လုပ်ခဲ့ကြတယ်လို့ဆိုပါတယ်။အဲ့ဒီလေ့လာမှုအတွက်ကုန်ကြစည်ကဒေါ်လာသန်းပေါင်းများစွာရှိနေတာအသေးချာပါပဲ။ဒါပေမဲ့အင်းလေးကန်ကြီးတင်ကောတော့မဲ့အချင်းဒီဟာစိုးတဲ့ထက်စိုးလာပါတယ်2012ခုနှစ်ပတ်ဝန်းကျင်လောက်ကတော့နော်ဝေးအစိုးရရဲ့ထောက်ပံ့ကူညီမှုနဲ့အင်းလေးကန်ကြီးကိုထိန်းသိမ်းဖို့အစီအစဉ်တွေချမှတ်လာပါတယ်အင်းသူအင်းသားတွေအတွက်အတော်ဝမ်းသာစရာကောင်းတဲ့အချင်းဒီဖြစ်ပါတယ်ဒီတောင်ဝန်ကိုကမ္ဘာကုလသမဂ္ဂလက်အောက်ခံအဖွဲ့အစည်းတစ်ခုကတာဝန်ယူတယ်လို့ကျွန်တော်သိရပါတယ်ငွေကြေးသုံးစွဲမှုနဲ့ပတ်သက်လို့ကျွန်တော်ပြန်စစ်ဆေးကြည့်တော့အကူအညီဒေါ်လာ 1.6 တန်းနဲ့ကဝန်ဆောင်မှုအဖြစ် UN လက်အောက်ခံအဖွဲ့အစည်းကိုဒသမ6တန်းစတင်ပေးဆောင်ရပါတယ်။အင်းလေးကန်ရေဝေရေလက်ဒေတာများထင်းသိမ်းရေးဆိုပြီးအင်းလေးဒေတာရဲ့ပတ်ဝန်းကျင်ဒေတာတွေကိုဒေါ်လာ 1.8 တန်းအသုံးပြုပါတယ်။အင်းလေးဒေတာကန် NGO နှစ်ခုပေါင်းအတွက်တော့ဒေါ်လာ 3 သိန်းသာသတ်မှတ်ခဲ့ပါတယ်။အဲ့ဒီအင်းလေးဒေတာကန် NGO တွေရဲ့ရင်ဖွင့်ချက်ရသူတို့ရဲ့အတွေ့အကြုံနှေးပါမှုအားနာမှုတွေကြောင့်သူတို့ရတဲ့ငွေတွေဟာလုံလောက်မှုမရှိပဲသူတို့အိတ်ထဲကတောင်စိုက်ကြရတယ်လို့ဆိုပါတယ်။နောက်ဆုံးကျွန်တော်စစ်စစ်ပေါ့ပေါ့လေ့လာကြည့်လိုက်တဲ့အခါကျတော့ဒီအဖြစ်ပျက်တွေကိုတာမန်အင်းသူအင်းသားအများစုကြီးကဘာမှမသိကြပါဘူးပတ်စံတွေဘယ်လိုရမှမသိပါဘူးဘယ်လိုသုံးမှန်းလဲသူတို့မသိကြပါဘူးဒီအလုပ်တွေဟာသူတို့နဲ့ဆက်ဆက်မှုမရှိတဲ့အလုပ်တွေပဲလို့ယနေ့အချိန်ထိထင်နေကြပါတယ်ပြီးခဲ့တဲ့နှစ်ကအင်းလေးဒေသမှာရှိတဲ့ကျွန်တော်ဆွေမျိုးတွေစီကိုကျွန်တော်ပြောင်းတဲ့အချိန်မှာခန်းညင်သီးစိုက်ပျိုးနေတဲ့ကျွန်တော်အမျိုးတယောက်ကိုကျွန်တော်ကမေးပါတယ်ကျုံးမျိုးပေါ်မှာခန်းညင်သီးစိုက်တာပိုးသက်စေးအသုံးပြုလို့ရှိရင်ရေကန်ပျက်စီးနိုင်တယ်ဆိုတာကြားဘူးသလားလို့မေးတော့ကျွန်တော်အမျိုးကမတော့ရင်ခန်းညင်သီးမကြည့်ဘူးလေခန်းညင်သီးမကြည့်ရင်ငါပိုက်ဆံမရဘူးလေငါပိုက်ဆံမရတော့သူတို့လာမပေးဘူးလေလို့လေတန်အေးအေးနဲ့ကျွန်တော်ကိုအဖြေပေးလိုက်ပါတယ်မှန်ပါတယ်ကျွန်တော်အမြဲတမ်းယုံကြည်နေတာကတော့အများပြည်သူရဲ့ပူးပေါင်းဆောင်ရွက်မှုမရှိဘဲဘယ်လိုစီမံကိန်းဘယ်လိုလုပ်ငန်းတွေမှမအောင်မြင်နိုင်ဘူးဆိုတာပါပဲအခုကျွန်တော်တင်ပြနေတဲ့အင်းလေးဒေသရဲ့အကြောင်းကိုပဲကြည့်လိုက်ပါဒေါ်လာသန်းပေါင်းများစွာအကုန်ကြပ်ခံပြီးအင်းလေးကန်ပြုပြင်ထင်းထင်းရေးဆိုတဲ့ကြွေးကြော်သံတွေဟာရေဒီယိုသတင်းစာတွေမှာကျေကျေလောင်လောင်ဖြစ်ပေါ်နေပေမဲ့ဒေသခံပြည်သူတွေကတော့ယနေ့အချိန်ထိဘာမှမသိဖြစ်နေသေးတယ်ဆိုရင်တခုခုတော့ အကြီးကျယ်မှားယင်းနေပြီဆိုတဲ့အကြောင်းတင်ပြလိုက်ရပါတယ်ယေရှုတင်ပါတယ်ကျွန်တော်ခြင်းမိပ
ါယုံကြည်ယုံကြည်ကြောင့်သူအမွေအမြဲတည်ကြံစေအတိတ်ကံပြုပဲ